ရုတ်နိုင်ငံကစတင်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ရောဂါပိုးနဲ့ပတ်သက်လို့မြန်မာပြည်သူတွေကြားဆွေးနွေးမှုတိုးပွားနေပြီးအစိုးရကအခုထက်ပိုထိရောက်တဲ့ကိန်းတွေဆောင်ရွက်မှုတွေလုပ်ဖို့လိုလားနေပါတယ်ဒီမြန်မာနိုင်ငံသားနယ်စပ်ဟာမိုင်1300ကျော်ရှိတာကြောင့်ဗိုင်းရပ်စ်ပိုးကူးစက်ဝင်မလာဘယ်လိုထိန်းချုပ်မလဲဆိုတာကိုမေးခွန်းထုတ်နေကြတာပါအစိုးရကတော့လူဝတ်တာမှန်ကန်ရဆောင်ရွက်နေတယ်လို့ထုတ်ပြန်ထားပါတယ်အကြောင်းစုံကိုကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်အခုဆိုရင်သေဆုံးသူအနည်းဆုံး213ဦးရှိနေပြီးအားလုံးဟာတရုတ်နိုင်ငံထဲမှာသေဆုံးတာဖြစ်ပါတယ်ဒီရောဂါပိုးဟာတရုတ်နိုင်ငံတစ်ခုတည်းတည်းမကအခြားနိုင်ငံတွေကိုပါတစားစားပြန့်နှံ့လာနေပြီးနိုင်ငံပေါင်း22နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ1000လေးမှာအများစုကတရုတ်နိုင်ငံသားတွေဖြစ်ပါတယ်။အခုလိုပြင်းထန်တဲ့ကူးစက်မြန်ဗိုင်းရပ်စ်ပိုးကြောင့်မြန်မာပြည်တွင်းမှာလည်းပြည်သူတွေကြားစိုးရိမ်မှုတိုးပွားနေပါတယ်။တရုတ်မြန်မာနယ်စပ်ဟာမိုင်ပေါင်းထောင်ကျော်ရှည်လျားတာကြောင့်မြန်မာအစိုးရကဘယ်လိုထိန်းချုပ်နေသလဲဆိုတာကိုစိုးရိမ်သူကခရီးရန်တင်းအုပ်ဆရာဦးပန်ပန်ဖြစ်ပါတယ
်။ဒါနယ်စပ်ကဝန်ထွက်ရှိတယ်လေ။နယ်စပ်မှာလိမ့်စိတ်မှမရှိတာ။ကျန်တဲ့ဝန်လာကြတဲ့သူကချစ်ကျင်တဲ့လာမှာပေါ့နေဆက်ဆိုအများကြီးပဲလေတရုတ်နယ်စပ်ကမိုင်ဆောင်ပေါင်းရှိတာပဲဒါဘယ်လိုလုပ်ကားစီလို့ရမလဲ
သမရယုံကျော်ကွင်းရဲ့ဦးစောထေကတော့တရုတ်မြန်မာနယ်စပ်မှာအစိုးရကကင်တွယ်ဆောင်ရွက်နေတဲ့အနေအထားကိုတောက်ကြနေတဲ့ဒရင်းလာရှင်းပွဲမှာရှင်းပြပါတယ
်မှန်ပါလေကျွန်တော်တို့ဆရာတချင်မလို့ဝန်ကြီးချုပ်တွေကိုယ်တိုင်ကျွန်တော်ညလာရတယ်သူတို့ကျန်းမာရေးဖွဲ့ရင်ခုနကစကရီးလုပ်တယ်အဲဒါကတော့အစိုးရထင်ကျုပ်တဲ့နယ်စပ်မှာတောက်တယ်အလားတူအီးကိုထိန်းချုပ်တဲ့နေဆောင်ပေါက်တွေလည်းရှိတယ်။အဲ့ဒီအပိုင်းကြီးလည်းကျွန်တော်တို့ကဟိုပြောထားတယ်အဲ့ဒီဖွဲ့တွေလည်းဆက်သွယ်ပြီးပြောထားတယ်အဲ့ဒီဖွဲ့တွေမှလည်းဟိုကျွန်တော်ကျမကြီးကလိုအပ်တဲ့ဟိုအထောက်အကမ်းတွေလိုရင်လည်းပြောဒီမှာတော့ဖြစ်ဖို့လိုတယ်ဆိုတာတချို့ကြတော့လည်းဟိုသူ့ကိုသူ့သဘောနဲ့သူသိတာရှိတယ်။ကျွန်တော်တို့ကတော့ကုလလောတဲ့သိတဲ့စင်တော့မရောက်သေးဘူး။ဒါပေမဲ့ဟိုကျွန်တော်တို့လောတဲ့အဝင်ထွက်ပေါ့နော်။စိတ်စိတ်ကြတဲ့ဆောင်ကြည့်ရယ်။အဲ့ဒါမျိုးအကုန်လုံးတော့တောက်ချောက်ဝက်လုပ်နေတယ်။
ဒီလိုကူးစက်မြန်ဗိုင်းရပ်စ်ပိုးနဲ့ပတ်သက်လို့မြန်မာအစိုးရကအလေးနက်ထားကင်တွယ်နေပုံမရဘူးလို့အင်ဂျင်နီယာတဦးဖြစ်တဲ့ဦးခမောင်တင်းကဝေမန်ပါတယ်
။အဲ့တော့မြန်မာနိုင်ငံမှာ serious မဖြစ်ဘူး။အဲ့ဒီကိစ္စကိုပေါင်လေးချိန်ခိုင်းလုံရောင်းတဲ့ပြည်စုံတိတိချာချာကျမ်းမာရေးကိုစစ်ဆေးပြီးတော့ဒါတွေကတိုက်ပြည်ရဲ့အဝင်နဲ့သိရေးကြီးတယ်နော်အဝင်မဖြစ်ရမယ်တိတိချစ်ချစ်ရောရောအရေးကြီးသွားမယ်။အဲ့တော့ဟိုချစ်ချစ်ရောရောအရေးကြီးဝဲနဲ့ပေါင်ချိန်ခိုင်းတာတော့ကတော့ပဲဒီတော့မရှိရဘူးလို့ကျွန်တော်ထင်ပါတယ်เน
าะတရုတ်ပြည်ကလာတဲ့လေကြောင်းလိုင်းတွေကိုမြန်မာပြည်ရဲ့အဝင်မခံပဲရပ်ဆိုင်းထားဖို့တချို့ကတိုက်တွန်းနေတာပါဒီလိုအကြံပြုချက်တွေနဲ့ပတ်သက်လို့သမရယုံပြောခွင့်ကဥစော်ထီကအခုလိုတုံ့ပြန်ပါတယ
်ဆလူရိရှုကဒီဗိုင်းရပ်စ်ချန်နယ်ကို operate နဲ့ပတ်သက်လို့ဟိုကမ္ဘာလုံးဆိုင်ရာ emergency state သူတို့ကမှတ်တယ်သမတ်ပြီးရင်သူတို့ကဒီထက်ပိုပြီးတော့တတိကျကျဆောင်ရမယ်အခါကျရင် recommendation ဆိုပြီးတော့လာတယ်အဲ့လာတဲ့ပုံမှာကျွန်တော်တို့international civil aviation organization ဆိုတာ ICAO ကို ICAO ကနေပြီးတော့လေကြောင်းလိုင်းကိုဟိုထင်းထင်းကျပ်လာတာရှိတယ်။ဆိုလိုတာကဒီလိုမျိုး international လေကြောင်းလိုင်းတွေပတ်သက်လို့နိုင်ငံတကာနိုင်ငံတွေရဲ့ကိုယ်သဘောနဲ့ကိုယ်ပိတ်တယ်လို့တော့ဖြစ်ပါတယ်။အဲဒီ WHO နဲ့ ICAO ကညှိနှိုင်းတော့ဒီအချိန်မှာတော့ဒီရသွားတဲ့လေယာဉ်တွေကိုပိတ်တင်တဲ့ပြီးဆိုတော့ recommendation ပေးမယ်။အကြံပြုချက်ပေးတဲ့အချိန်မှာကျွန်တော်နိုင်ငံလိုက်လာဆောင်ရမှာဖြစ်တယ်။သို့တော့ဝင်လာတဲ့ပုံမှာတော့တနင်္လာရှိတယ်ဆိုရင်ကျွန်တော်စောင့်ကြည့်မယ်
။တရုတ်နိုင်ငံကွမ်ဂျိုးလီစိတ်ကနေခီးတဲ့89ဦးတင်ဆောင်လာတဲ့ China Southern လေကြောင်းလိုင်းဟာရန်ကုန်အပြည်ပြည်ဆိုင်ရာလေဆိပ်ကိုတောက်ကြနေမနေ့ပိုင်းမှာရောက်လာပြီးကိုရိုနာဗိုင်းရပ်စ်လက္ခဏာလို့ယူဆရတဲ့အသက်60အရွယ်တရုတ်နိုင်ငံသားတဦးလေရင်ပေါ်ပါလာခဲ့တာပါ။အဲ့ဒီတရုတ်မျိုးသားကိုရန်ကုန်ဝေဘာကြီးဆေးရုံမှာအထူးစောင့်ကြည့်ကူတာပေးနေတယ်လို့ဗဟိုကူးစက်ရောဂါတက်ဖြစ်ရေးဌာနက VOA ကိုပြောပါရယ်။လေရင်ပေါ်မှာအမေရိကန်နှုတ်ဦးပြင်တဲ့နှုတ်ဦးမြန်မာနှုတ်ဦးကိုလံဘီယာတဦးနဲ့ကျန်တဲ့82ဦးကတရုတ်နိုင်ငံသားတွေဖြစ်ပါတယ်။အဲ့ဒီလင်းပေါ်ပါတဲ့မြန်မာနိုင်ငံသားနှုတ်ဦးကိုတော့စင်းဝင်ပေးလိုက်ပြီးမဲ့ကျန်ခီးတဲ့ဒီအားလုံးကိုသူတို့စီးလာတဲ့လင်းရင်နဲ့ပဲပြန်လည်ထွက်ခွာဝင်ပေးလိုက်တယ်လို့ဦးစော်ထိတ်ကဒင်းစာရှင်းပွဲမှာပြောသွားပါတယ်။တရုတ်နိုင်ငံဝူဟန်မြို့မှာပိတ်မိနေတဲ့မြန်မာကျောင်းသား63ဦးကိုလည်းတီးတန့်လင်းရင်နဲ့ဖေဖော်ဝါရီလ2ရက်နေ့မှာတွားရောက်ခေါ်ယူမှာဖြစ်တယ်လို့သမရယုံကပြောပါတယ်ခင်ဗျာ။